တရုတ်ဆိုးဝါးကသာကိုရိုနာဗိုင်းရပ်စ်ရောဂါပိုးတဲ့အကြောင်းကိုအခုတည်းပိုးပြီးပုံမှန်လင်းလင်းချပြခဲ့မယ်ဆိုရင်အခုလိုကဘာတလွားလူပေါင်းသိန်းနဲ့ချီတိုက်ဆုံမှုကိုကာကွယ်နိုင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ခ်ပွန်ပီယိုကဗိုလ်တဖူးနေမှာပြောပါတယ်
China could have prevented the deaths of hundreds of thousands of people.
ကမ္ဘာတလွားလူပေါင်းသိန်းနဲ့ချီတိုက်ဆုံမှာကိုတရုတ်ကအကာအကွယ်ပေးနိုင်မှာဖြစ်တယ်လို့ကမ္ဘာစီးပွားရေးကဆိုင်တဲ့အခြေအနေကလည်းကျဲတဲ့နိုင်မှာဖြစ်ပေမဲ့တရုတ်ကဒါကိုဖုံးကွယ်ခဲ့ပါတယ်။ဝူဟန်မှာစဖြစ်တာကိုတရုတ်ကဖုံးကွယ်ခဲ့ပြီးဒီဗိုင်းရပ်စ်ပိုးနမူနာတွေကိုဖျက်ဆီးပစ်ဖို့ January 3ရက်နေ့မှာတရုတ်အမျိုးသားကျန်းမာရေးဌာန NHC ကအမိန့်ပေးခဲ့ပါတယ်လို့ပြောသွားတာပါ။ဒါအပြင်တရုတ်ဆိုအားဟာဒီရောဂါပိုးနဲ့ပတ်သက်ပြီးထောက်ပြောတဲ့သူ့နိုင်ငံသားတွေကိုဖျောက်ပစ်ခဲ့ကြောင်းနဲ့အခုရက်ပေါင်း120ရှိလာပြီဖြစ်တဲ့အချိန်မှာတော့လူကိုမကူးဆင်အောင်တိထားတဲ့အချက်လက်တွေကိုမျှဝေဖို့ညှဉ်းဆန်နေစေပဲလို့လည်းပြောပါတယ်။ဒီအချက်လက်တွေထဲမှာယောဂပိုးနဲ့သက်ဆိုင်တဲ့တိကျခွဲနေရတာတွေ၊ဓာတ်ခွဲကနမူနာတွေနဲ့2019ဒီဇင်ဘာမှာ COVID-19 လူနာအများပြားနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေလည်းပါဝင်ပါတယ်။ဒီယောဂစတင်တာနဲ့ပတ်သက်ပြီးအခြေတင်ပြောဆိုမှုတွေဖြစ်ပွားနေချိန်မှာပဲတနည်းအနေနဲ့ကတော့ဒီ virus ပိုးဟာသီးရုံနိုင်ငံဝူဟန်ဓာတ်ခွဲခန်းကနေလာတာဖြစ်ကြောင်းဝန်ကြီးပေါင်ပီယိုကပြောခဲ့တာပါ corona virus ကရောဂါဖြစ်ပွားမှုအတွက် American အစိုးရကသက်သေမပါပဲတရုတ်ကိုပြစ်တင်ဆွဆွဲနေမှုဟာမှားယွင်းတယ်လို့အင်္ဂါနေ့မှာပဲ Russia အစိုးရပြောခွင့်ရ Dmitry Peskov ကပြောကြားခဲ့တာပါဒါအပြင်ဒီချိန်ဟာကရောဂါဒဏ်ကိုကဘာတလွားဆွဆွဝါဝါရင်ဆိုင်နေရခြင်းဖြစ်တဲ့အတွက် WHO ကရောတရုတ်နိုင်ငံကိုပါဒီလိုဝေဖန်ပြစ်တင်မှုတွေလုပ်ဖို့မသင့်တော်ဘူးလို့လည်းပြောပါတယ်